ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအတွင်းရေးမှဟောင်းဒေါက်ဆန်းစုကြည်ကရာထူးအာဏာသုံးပြီးတော့တရားဝင်ပေါက်ဈေးထက်လျှော့ပေးခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အခကြေးလိုက်စာမှုကိုဒီဇင်ဘာလ10ရက်နေ့ကျရင်ညှိပြီးတော့အထူးတရားရုံးမှာစတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်။ ဒီကနေ့ကျမ်းစာပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအတွင်းရေးမှဟောင်းဒေါက်ဆန်းစုကြည်ရဲ့ဝေယဝတ်စာလုပ်ပေးနေသူတို့တရားလိုပြတတ်တယ်လို့ရှင်းတဲ့ထွက်ဆိုခဲ့ကြပါတယ်။သူတို့ဘာတွေပြောခဲ့ကြသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့တင်ကိုမှတ်ခင်ဖြူထွေးပြောပြပါမယ်ရှင်။ ဂျဟူတိုင်းထဲမှာတော်ခင်ကြီးဖောင်ဒေးရှင်းရဲ့ပတ်သက်လို့အဆောက်အဦနဲ့ညီညီရရယူမှုမှာအာဂရိလိုက်စားမှုရှိခဲ့တယ်ဆိုတဲ့စွဲချက်ကိုနေပြီးတော့ထူးတရားရုံမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်တာကြောင့်လာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်စစ်ဆေးမှုတွေလုပ်ပါမယ်။အဲ့ဒီနေ့မှာတော့တရားလူကိုစတင်စစ်ဆေးမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ရဲ့အမွေကိုလိုက်တဲ့
နီပြောင်းနေတယ်။အဲဒီခုတည်းပဲဖြစ်တယ်
။ဒေါ်ဆန်စစ်တီပေါ်ဆွဲဆိုထားတဲ့အာဖရိကလိုက်စားမှုလေးမှုအတွေ့တောက်ကြနေတာရေးပြီးတော့အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေရမှာဒီနေ့ဒီဇင်ဘာလ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားနာခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိမ်းရဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ်
။ဒီနေ့ကအမှုမမတ်ဖြစ်နေဒေါ်ဆန်စစ်တီတောက်တဲ့ကိုဆွဲတဲ့မှုဖြစ်တယ်။ဒါလည်းရတဲ့ပြီ3ရက်ကိုဆက်ပါတော်သားစုကြီးမို့ဘာဦးသွင်းသိတာဖြစ်တဲ့မှုပေါ့ဗျာအဲဒီတမှုတွေပဲတက်တည်၃အောင်ဖြစ်တယ်သူတို့တက်တည်၃အောင်ဖြစ်တာဟိုကျော်ပါပေါ့သူတို့ညီစုံတဲ့တော်သားစုကြီးမှာညီစုံတဲ့တက်တည်မရှိပါဘူးဗျာဟုတ်ကဲ့
ဦးသွင်းသိတဲ့ခံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးတော်သားစုကြီးကိုဆွဲဆိုထားတဲ့ဒီအမှုမှာဒီနေ့ကတော့ဦးဖြိုးမင်းသိရဲ့အတွင်ရေမှုဟာဦးမောင်မောင်ချီသူ့ရဲ့ရင်မဦးဖြိုးကိုကိုဝင်းနဲ့တော်သားစုကြီးရဲ့အိတ်အကူဖြစ်သူဒေါ်ဝဝေးစန်းတို့ကိုတရားရုံးကကြားနာစစ်ဆေးပါတယ်တရားလူပြတ်တပ်ပြည်နဲ့ထွက်ဆိုခဲ့သူတွေကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတဲ့ကပြန်လည်မေးခွန်းတွေနေခဲ့ကြတာပါခုဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုမိုင်းမုံဆရာတော်စီကချင်းမြင့်နဲ့ဖះဆင်းလူတော်တစုတရားခဲ့တာကိုပင့်ဆောင်ဖို့ညွှန်ကြားခဲ့တဲ့အကြောင်းထွက်ဆိုချက်နဲ့ပတ်သက်လို့သူလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်ဒေါ်ဝဝေတန်းကသူ့အနေနဲ့ဖះဆင်းလူတော်ကိုဒေါ်ဆန်းစုကြည်ကပင့်ဆောင်ခိုင်းတာကြောင့်ယူဆောင်ပြီးချားပေးခဲ့တဲ့အကြောင်းနဲ့တခြားဘာပစ္စည်းမှမမြင်တွေ့တဲ့အကြောင်းထွက်ဆိုခဲ့တယ်လို့ဖြေကြားခဲ့တဲ့အကြောင်းသိရပါတယ်တော်ဆန်းစုကြည်ရဲ့ရှင်းလင်းရေးကိုကြားစိမ့်ပုံမှန်144ထုတ်ပြန်တောင်းမြင့်ထားတာကြောင့်ကျန်းမာဘွယ်အသေးစိတ်ကိုတော့မမြင်နိုင်ခြင်းမရှိပါဘူး။တော်ကင်းကြီးဆောင်လေးဆင်းရဲ့လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်ယူရီးယားနှစ်ခုရယူခဲ့မှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးတော်ဆန်းစုကြည်တို့ဦးရဲကိုဆွဲဆိုထားတဲ့အာဂရီအမှုအဲ့ဒီသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူး။အာဂရီမှုတွေကိုတော့အသက်ရှင်တောက်ကြနေတိုင်းစစ်ဆေးနေတာမို့နောက်ဒီဇင်ဘာ10ရက်နေ့ကိုရုံးချိတ်ချက်ပေးထားပါတယ်။တဘောကပြည်ရပုံငွေထဲကနေရဟယင်ဝယ်ယူခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းစစ်ကောင်စီရဲ့အာဂရီလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကရဲစခန်းမှာချက်မှန်မှုဖွင့်ထားပေမဲ့လို့တရားရုံးကနေသက်ဆိုင်ရာရှိနေတွေကိုတည်မှုနဲ့ပတ်သက်လို့အကြောင်းကြားထားတာမျိုးမရှိသေးပါဘူး။လက်ရှိမှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုအတွက်ဆွဲချက်တင်ခံထားပါတယ်။တရားရင်ဆိုင်နေရတဲ့17မှုရဲကပုံမှန်905ခါခွေးနဲ့တဘာဝပေးပုံမှန်25အမှုတမှုအတွက်ကိုတော့လာမယ့်ဒီဇင်ဘာလ6ရက်နေ့မှာအမိန့်ချပွဲရှိနေပါရဲ့ရှင်